မြန်မာနိုင်ငံတောင်သူလက်သမားဖွံ့ဖြိုးတိုးတက်ရေးပါတီကနေလက်သမားတွေကိုချီးငွေပေးမယ်ဆိုပြီး AR တိုင်းဒေသကြီးနဲ့တခြားတိုင်းတွေမှာပါတောင်သူတွေထံကနေပါတီအသင်းဝင်ကြီးကျက်နှထောင်ကောက်ခံမှုတွေရှိနေပါတယ်တောင်သူတွေအတွက်ပါတီကနေအများပိုင်ပန်တီထောင်ပြီးပါကတရေကအတွက်38,000ကျပ်ချင်းငွေထုတ်ပေးမယ်ဆိုပြီးတောင်သူလူသမားတွေကိုမြို့နယ်တွေမှာလိုက်လံစီယုံပြောကြတာကြောင့်ပါတီဝင်လျှောက်သူတောင်သူတွေများလာနေသလိုတစ်ချိန်တည်းမှာလည်းချင်းငွေမထုတ်ပေးနိုင်သေးတဲ့အတွက်တိုင်တန်းတာတွေဖြစ်နေပါတယ်တောင်သူလူသမားဖွံ့ဖြိုးတိုးတက်ရေးပါတီကတောင်သူလူသမားတွေကိုပါတီဝင်အဖြစ်စီယုံရမှာချင်းငွေထုတ်ပေးမယ်လို့စီယုံတာဟာရွေးကောက်ပွဲဥပဒေနဲ့မကန့်ညီတဲ့အတွက်ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီက AR တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ထံတိုင်ကြားထားပါတယ်ရွေးကောက်ပွဲဥပဒေအရနိုင်ငံရေးပါတီတစ်ခုအနေနဲ့မဲဆွယ်စည်းရုံးမှုမှာညှိစွန်းမှုရှိတဲ့အတွက်တိုင်ကြားမှုတွေကိုတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကဖွဲ့ဖွဲ့ပြီးစစ်ဆေးနေကြောင်း AR တိုင်းဒေသကြီးမြန်အောင်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဦးအောင်ဝင်းကပြောပါတယ်
ဒီကောင်ကကောင်ချင်းဥပဒေနဲ့မငြင်းညွတ်တဲ့အချက်တွေကိုကျွန်တော်တို့ကသင်ပြတာပေါ့နော်ပါတီတကူကကျွန်တော်တို့တောင်သူတွေငွေထုတ်စီမယ်ဆိုတာတွေကတော့လက်ရှိကောင်ပြေဥပဒေနဲ့မငြင်းညွတ်ဘူးလေဖွဲ့စည်းတကူနဲ့ဆက်ဆံမှုမရှိအောင်ငွေထုတ်စီမယ်လို့ပြောလို့မရဘူးလေပါတီတကူကအဲ့ဒီအချက်တွေနဲ့ကျွန်တော်တို့ကပုံမှန်တွေနဲ့ကျွန်တော်တို့ကသင်ပြတာဒီကကျွန်တော်တို့မြောင်မြို့နယ်ကကောင်ပြေဥက္ကဋ္ဌနဲ့အဖွဲ့ဖွဲ့ပြီးဒီကအဲ့ဒီပါတီကိုဆက်ဆဲခိုင်းတယ်ကျွန်တော်တို့ဟင်္ဒရာ6ခရိုင်မှာတော့ပါတီရဲ့စီယုံမှုရပ်ဖို့အတွက်သင်ပြထားတယ်လို့ပြောပါတယ
်တောင်သူလယ်သမားဖွံ့ဖြိုးတိုးတက်ရေးပါတီဝင်တွေကိုအရေးကြစနစ်နဲ့မေလာအတွက်ငွေထုတ်ချေးပေးမယ်လို့ပါတီဝင်အဖြစ်စီယုံရေးအနေနဲ့ပြောလာကြောင်းပါတီဝင်ဖြစ်ခဲ့ကြောင်းအခုချိန်ထိငွေချေးမရသေးတဲ့အကြောင်း AR တိုင်းဒေသကြီးမြန်အောင်မြို့နယ်ဇီးကုံကျေးရွာကလယ်သမားဦးကျော်လှိုင်းကပြောပါတယ်
ဆွဲဆောင်တဲ့အချိန်ကလေတီးကကို38,000ပေးမယ်အဲသူတို့တောင်ပြည်မှာပါတီကအဲ့လိုဆွဲဆောင်တော့ဟာဒီပါတီကလည်းဘာကြောင့်ကြပြပြပြီးဝင်တယ်ဆိုတော့တို့တောင်ပြည်သမားတွေဆိုတော့များသမားချင်းမပြေတဲ့လူတွေကများတယ်သူတို့ဒါဘုံမဖြူလောက်လာတယ်ဆိုတော့နိုင်ငံတော်ကကွပြူလို့မှတ်ပုံတင်ပြီးတော့ပဲလောက်တာဖြစ်မှာပေါ့ဝင်လိုက်ကြတာပေါ့ကွာငွေပေးမယ်ကျန်းဆက်တဲ့အချိန်ကျတော့တစ်နှစ်ပြည့်ရင်အချိန်နဲ့သားလို့အဲ့လိုတော့ပြောတာသူတို့လည်းတဲ့ပတ်သက်မပေးသေးဘူး
တောင်သူလည်းသမားဖွံ့ဖြိုးတိုးတက်ရေးပါတီတာဝန်ရှိသူကပြောရမှာငွေချေးပေးမှာဟာပါတီအနေနဲ့မဟုတ်ပဲတောင်သူလယ်သမားကြီးပွားတိုးတက်ရေးအများပိုင်ဘဏ်နဲ့ချိတ်ဆက်ပြီးငွေချေးပေးနိုင်အောင်ဆောင်ရွက်သွားမှာဖြစ်တယ်လို့ဥက္ကဋ္ဌဖြစ်သူဦးကျော်စွာဆိုးကအခုလိုပြောပါတယ
်ဒီလိုငွေချေးနဲ့မစည်းရုံးမှာနဲ့စည်းရုံးတာဟာတရားမဝင်ပါဘူးအဲ့လိုပြပြသားသားညွှန်ကြားထားပါတယ်ပါတီကပါတီဆိုင်ပဲသူတို့စကားပြောခိုင်းတယ်လေသူတို့ဘဏ်ဆိုင်မဟုတ်ပဲနဲ့ဘဏ်ဆိုင်ကိုတော်တော်ပြီးစကားတော်ပြောတော့ခါကြတော့ကတိကောင်းနေဖြစ်တာပဲလယ်သမားပါတီကနေငွေချီးမှာမဟုတ်ပါဘူးတောင်သူလယ်သမားကြီးပွားတိုးတက်ရေးဘဏ်နဲ့ချီးမှာပါချီးစေခြင်းနဲ့ဆန္ဒကြောင့်လယ်သမားတွေကတော့ပြောင်းနေတယောက်လွှင့်နေတဲ့တဲ့နေပေါ့ကွာတော့ဘန်ကတော့မြန်မြန်ဆန်ဆန်ချိနိုင်မှုတွေဦးလဲဘန်ကောမဒီကိုအတင်းတိုက်တွန်းနေတာပေါ့
အဲ့ဒီဘန်ဟာသူတီထောင်ထားတဲ့ဘန်ဖြစ်နေတဲ့အတွက်လဲအကျိုးစီးပွားရှုပ်ထွေးမှုတွေဖြစ်နေတာလို့ဝေဖန်နေကြတာလည်းရှိပါတယ်တောင်သူလယ်သမားကြီးပွားတိုးတက်ရေးဘန်ရုံချုပ်ကိုရန်ကုန်မြို့တကုံမြို့တဲ့အရှေ့ပိုင်းမြို့နယ်မှာဖွင့်လှစ်ထားပြီးငွေကြေးထုတ်ပေးနိုင်အောင်စောင့်ရနေစေဖြစ်တယ်လို့သိရပါတယ်ပြီးခဲ့တဲ့2012ခုနှစ်ကစတင်တည်ထောင်ခဲ့တဲ့မြန်မာနိုင်ငံတောင်သူလယ်သမားဖွံ့ဖြိုးတိုးတက်ရေးပါတီမှာပါတီဝင်အင်အား6သန်းနီးပါးရှိတယ်လို့ထုတ်ပြန်ထားပါတယ်ပါတီအင်အားနဲ့ပတ်သက်ပြီး RFA ကအတည်ပြုနိုင်ခြင်းမရှိပါဘူးတောင်သူလယ်သမားဖွံ့ဖြိုးတိုးတက်ရေးပါတီအမည်နဲ့စီယုံရေးဆင်းသူတွေဟာ AR တိုင်းနဲ့မကပဲရန်ကုန်တိုင်းအတွင်းမှာလည်းကြိုတင်ငွေကြေးကောက်ခံတာတွေရှိပါတယ်ပြီးခဲ့တဲ့2လလောက်ကရန်ကုန်တိုင်းဒေသကြီးတာကေရမြို့နယ်မှာပါတီရဲ့စီယုံရေးဆိုပြီးငွေကြေးကောက်ခံတာတွေရှိတဲ့အတွက်ရဲတပ်ဖွဲ့ကအရေးယူတာတွေရှိခဲ့ပါတယ်အဲ့ဒီလိုငွေကြေးကောက်ခံနေတာတွေဟာပါတီဝင်တွေမဟုတ်ဘူးလို့ပါတီဥက္ကဋ္ဌဦးကျော်စာဆိုးကပြောပါတယ်ရှင်